Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်အောက်တိုဘာလ25ရက်စနေနေ့ညနေပိုင်း6နာရီနဲ့9နာရီထိအစီအစဉ်တွေကိုဘိုက်တိုမီတာ16925ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များကြမှာကြပါရလားကျမနန်းလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
ကျမကတော့စုမျက်မှောက်ပါရှင်ဒီဆီးရီးယားနိုင်ငံကိုဘာနီမြို့ကိုကာကွယ်တိုက်ဖို့အတွက်ဆီးရီးယားကလူမျိုးတွေနဲ့ဆီးရီးယားလူမျိုးရေးတပ်တွေပူးပေါင်းတိုက်သွားကြမယ်လို့တူရကီသမ္မတကပြောကြားခဲ့ပါတယ်အီရန်နိုင်ငံမှာတော့ဒီလူခွင့်ရေးဖွဲ့တွေကတားဆီးနေတဲ့ကြားကပဲတေတံ၅နှစ်ချခံထားရတဲ့အမျိုးသမီးတယောက်ကိုကျိုးပဲကွပ်မျက်လိုက်ပါတယ်ဒီလူမျိုးနိုင်ငံကထိတ်တန့်ရောက်နေတဲ့သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ဒီကနေ့မနက်ကပဲကွယ်လွန်သွားခဲ့တဲ့စာရေးဆရာကြီးဦးအောင်သိန်းရဲ့စာပေကျေးဇူးနဲ့ပတ်သက်လို့
ကျေးဇူးကြောင့်ကျွန်တော်ဘဝပြောင်းသွားပါတယ်ဒီမှာဘဝပြောင်းသွားတာဆိုပြီးတော့လာပြီးကတော့လူပေါင်းများစွာကိုကျွန်တော်စာပေဟောပြောပေးသွားတယ်နေပြည်ပြည်မှာသိပါတယ်ဆရာရဲ့ပေးစာအုပ်ကြောင့်ဆရာရဲ့ပေးစာ
ဆရာကတ်တွန်အော်ပီဂျေကပြောသွားတာပါဒီအကြောင်းအသေးစိတ်ကိုမကြားခင်နားဆင်ရမှာပါဒါအပြင်မြမငင်းချမ်းရဲ့ရှေ့အလားလာအတွက်မြမငင်းချမ်းရဲ့စင်တာမှာဒီကနေ့ဘယ်သူတွေတွေ့ဆုံဆွေးနွေးခဲ့ကြပါသလဲဆရာဆရာကြီးဦးအောင်သိန်းကွယ်လွန်သွားတဲ့သတင်းတင်ပြချက်တွေနဲ့အတူနိုင်ငံတကာသတင်းမှာတော့ကမ္ဘာကျောက်ဆရာအကောင်ဆုံးကူးစက်ရောဂါဖြစ်လာနေတဲ့အီဘိုလာရောဂါကာကွယ်ဆေးအကြောင်းနောက်ဆုံးရသတင်းဆောင်မှာစတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါဒီလိုသတင်းဆောင်မှာတွေမတိုင်ခင်အခုအရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆူမျက်မှောင်နဲ့မအင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင
်ဆီးရီးယားနိုင်ငံကိုဘာနီမြို့ကိုအစ္စလာမစ်စတိတ်စစ်သွေးကြွအစွန်တွေရဲ့လက်ထဲကိုကျမသွားအောင်လို့ကာကွယ်ဖို့ဆီးရီးယားကတ်လူမျိုးတွေနဲ့ဆီးရီးယားလွတ်မြောက်ရေးတပ်တွေပူးပေါင်းတိုက်ကြမယ်လို့တူရကီသမ္မတကပြောကြားခဲ့ပါတယ်တိုက်ခိုက်ကြမဲ့တိုက်ခိုက်ရေးသမားတပုံတွေကိုသူ့နိုင်ငံတွေကနေဖြတ်သွားခွင့်ပေးဖို့သဘောတူညီမှုရခဲ့တယ်လို့တူရကီသမ္မတရီဂျက်ဒါယက်အာဒိုဝန်ကတောက်ကြနေတော့ကကြေညာခဲ့တာပါဆီးရီးယားလွတ်မြောက်ရေးတပ်ကတိုက်ခိုက်ရေးသမား 1,300 ကိုလက်ခံတယ်လို့ဆီးရီးယားကတ်ပါတီဒီမိုကရက်တစ်ယူနီယံပါတီကသဘောတူခဲ့ကြောင်းနဲ့ဒီတိုက်ခိုက်ရေးသမားတွေကိုဆီးရီးယားနိုင်ငံထဲသွားဖို့တူရကီရဲ့ဘယ်လန်းချောင်းကနေစီစဉ်ပေးမလဲဆိုတာကိုသက်ဆိုင်ရာတာဝန်ရှိသူတွေညှိနှိုင်းနေကြတယ်လို့တူရကီသမ္မတကပြောကြားခဲ့တာပါဒါပေမဲ့သဘောတူညီမှုရမထားပါဘူးလို့ဆီးရီးယားကတ်ပါတီခေါင်းဆောင်ဘက်ကပြောတယ်လို့ရိုက်တာသတင်းကဖော်ပြပါတယ်ကိုဘာနီမျိုးကိုကာကွယ်နိုင်ဖို့ကတ်စတပ်ဖွဲ့တွေဘက်ကခုခံတိုက်နေတာနှစ်လတည်းကိုရောက်နေပါပြီ။နေဇက်ကတ်နေတဲ့တူရကီနိုင်ငံကတော့ကိုဘာနီမျိုးအတွက်ကုန်းချောင်းကနေရောလေချောင်းကနေပါစီးရဲအရာတစုံတရာတိုက်ခိုက်တာမျိုးမရှိသေးပါဘူးရှင်
။အီရန်နိုင်ငံမှာအတင်းအဓမ္မပြုကြံဖို့ကြိုးစားခဲ့တဲ့ယောက်ျားကိုတတ်ခဲ့တဲ့အမှုဆွဲချက်နဲ့တေဒန်စီရင်ချမှတ်ထားတဲ့အမျိုးသမီးကိုကျိုးမိတ်နဲ့ကွပ်မျက်လိုက်ပါတယ်။သူ့ပေါ်တေဒန်အမိတ်ချမှတ်ထားတာ၅နှစ်ကြာမြင့်ပြီးတဲ့နောက်အခုလိုကျိုးမိတ်ချတတ်ခဲ့တာပါ။ရေဟနာဂျဘရီကိုကွပ်မျက်လိုက်ပြီးဆိုတဲ့သတင်းကိုအီရန်အစိုးရရဲ့ IRNA သတင်းဌာနကထုတ်ပြန်ခဲ့ပါတယ်။ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကဝေဖန်ထောက်ပြထားတဲ့အင်မတန်မှအားနည်းချုံရွင်မှုတွေရှိနေတယ်ဆိုတဲ့စုံစမ်းအမှုစစ်ဆေးတာတွေအပြီးမှာရီဟန်နာဂျဘရီကိုအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့တာပါ။ထောင်လဲရေးအရာရှိဟောင်းမော်တေဇာဆာဘန်ဒီဟာသူ့ကိုအာဓမ္မပြုကျင့်ဖို့စူးစမ်းခဲ့တယ်လို့ရီဟန်နာဂျဘရီကထွက်ဆိုခဲ့ပါတယ်။တောက်ကြနေကကွပ်မျက်မဲ့သူတွေကိုချုံနှောင်ထားတဲ့နေရာမှာဂျဘရီကိုသူ့အမေကတနာယီတွေ့ခွင့်ရခဲ့ပါတယ်။ဆာဘန်နီမိသားစုကဒီဂျဘရီကိုလူငယ်ချမ်းသာခွင့်ပေးဖို့ဒါမှမဟုတ်ငွေကြေးအရာရော့ကြေးပေးတာကိုလက်ခံဖို့ငင်းဆန်ပြီးတဲ့နောက်မှာအခုလိုကွပ်မျက်လိုက်တာဖြစ်ပါတယ်။လူခွင့်ရေးဖွဲ့တွေကတော့ဂျဘရီကိုကွပ်မျက်တဲ့စီရင်ချက်ကိုဆိုင်းငံ့ထားဖို့အီရန်တရားသူကြီးဖွဲ့ကိုတောင်းဆိုခဲ့ပါတယ်ရှင်။
မြောက်ကိုရီးယားနဲ့ကပ်နေတဲ့တောင်ကိုရီးယားနယ်စပ်မြို့တစ်ခုကဒေသခံတွေနဲ့မြောက်ကိုရီးယားအစိုးရဆန့်ကျင်ဝါဒဖြန့်တဲ့စာရွက်စာအုပ်တွေကိုမိုးပြံပူပေါင်းတွေနဲ့လွှတ်တင်ဖို့လုပ်နေသူတွေကြားမှာဒီကနေ့ခိုက်ရန်ဖြစ်ပွားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကစီးရဲအရလက်တုံ့ပြန်မယ်လို့ချိန်ချောက်ထားတဲ့အတိုင်းတကယ်လုံနိုင်တာမို့လှုပ်ရှားသူတွေဟာသူတို့တွေရဲ့အသက်အိုးအိမ်ကိုအန္တရာယ်ဖြစ်အောင်လုပ်နေတယ်လို့ပန်ဂျူးမြို့သူမြို့သားတွေကပြောပြီးတော့ခိုက်ရန်ဖြစ်ခဲ့ကြတာပါ။ဒီလအစောပိုင်းတုန်းကလိုပဲလှုပ်ရှားသူတွေကမြောက်ကိုရီးယားအစိုးရကိုဝေဖန်ထားတဲ့စာရွက်ပါတဲ့မိုးပြံပူပေါင်းတွေကိုလွှတ်တင်ကြဖို့စီစဉ်ထားတာပါအဲ့ဒီအတွက်လဲရဲရာရှိ1,000လောက်ဟာအဲ့ဒီပန်ဂျူးနယ်စပ်မြို့မှာဖြန့်ချတာဝန်ပေးထားပါတယ်ဒီပူပေါင်းတွေလွှတ်တင်တာကိုတောင်ကိုရီးယားအစိုးရဘက်ကမတားဆီးနိုင်ရင်ပြန်လည်စတင်ဖို့စီစဉ်ထားတဲ့နှစ်နိုင်ငံကြားအဆင့်မြင့်ဆွေးနွေးပွဲတွေကိုဖြတ်မယ်လို့မြောက်ကိုရီးယားဘက်ကချိန်ချောက်ထားပါတယ်တောင်ကိုရီးယားပြည်သူတွေရဲ့လွတ်လပ်စွာဆန္ဒပေါ်ထုတ်ခွင့်ကိုသူတို့အနေနဲ့ဥပဒေအရတားဆီးပိုင်ခွင့်မရှိဘူးလို့တောင်ကိုရီးယားအစိုးရကပြောပါရရှင်
အမေရိကန်ပြည်ထောင်စုအနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးမြောက်ကိုရီးယားနဲ့ဆွေးနွေးဖို့ဆန္ဒရှိနေကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဆွေးနွေးတယ်ဆိုရင်တတ်တတ်မဟုတ်တယ်လို့ကိုရီးယားကျွန်းဆွယ်ကအမေရိကန်တပ်ဖွဲ့တွေကိုရှော့ချဖို့ကိစ္စပြောဖို့ကလည်းအချိန်မတန်သေးဘူးလို့သူကပြောပါတယ်။တွေးဆဆွေးနွေးမှုဟာစီးရေးရအေးအေးလှုပ်ရှားတာတွေကိုဖိတ်ခေါ်တာမျိုးမဟုတ်ဘူးလို့ဆိုပါတယ်။တွေးဆဆွေးနွေးရေးအဓိကရည်ရွယ်ချက်ကတော့အရင်တစ်ဖက်နဲ့တစ်ဖက်နားလည်မှုရှိဖို့နဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုဆွေးနွေးဖို့ပါ။အဲ့ဒီနောက်နှစ်ဖက်တင့်တော်တဲ့ဆက်ဆံရေးကိုဆွေးနွေးဖို့ပဲဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ Washington DC ကိုရောက်နေတဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးယွန်ပျွန်စီးနဲ့တောက်ကြနေကတွေ့ဆုံပြီးမှအခုလိုဝန်ကြီးကယ်ရီကပြောဆိုခဲ့တာပါ။ဘလို့ဆွေးနွေးပွဲမျိုးမှမစခင်မှာမြောက်ကိုရီးယားအနေနဲ့နိုင်ငံတကာလိုက်နာပြုမှုလောက်ဆောင်ရမှာ၏အတိုင်းလုပ်တယ်ဆိုတာသိကြဖို့လိုတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။တရုတ်အမေရိကန်ဂျပန်ရုရှားနဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်တဲ့6နိုင်ငံဆွေးနွေးပွဲဆိုတာတွေဟာအခက်အခဲအတားအဆီးတွေရှိထားတာပါ2005ခုနှစ်တုန်းကတော့မြောက်ကိုရီးယားကနျူကလ িয়ার စီစဉ်ကိုစိုင်းနှံပြီးအပြန်အလှန်အားဖြင့်အကူအညီတွေပေးဖို့သဘောတူညီချက်တစ်ခုရခဲ့ပူပါတယ်ရှင်
Your American Than ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်။မာလီနိုင်ငံကအသက်2နှစ်အရွယ်မိန်းကလေးတယောက်ဟာအိမ်နီးချင်းဂီနီနိုင်ငံကနေပြန်လာပြီးမကြခင်မှာပဲအီဘိုလာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသွားတယ်လို့မာလီကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တောက်ချနေတော့ကမိန်းကလေးငယ်သေဆုံးသွားတဲ့အတွက်ဒါဟာမာလီနိုင်ငံမှာအီဘိုလာကြောင့်ပထမဆုံးသေဆုံးမှုဖြစ်ပါတယ်။အဲ့ဒီမိန်းကလေးငယ်နဲ့မိသားစုဂီနီနိုင်ငံကနေဘတ်စ်ကားနဲ့ပြန်လာတဲ့လမ်းတစ်လျှောက်လူအများကြီးနဲ့ထိတွေ့ခဲ့တဲ့အတွက်တော်တော်များများအီဘိုလာကူးစက်နိုင်တဲ့အန္တရာယ်ရှိနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဂီနီ၊လိုင်ဘေးရီးယားနဲ့ဆီယာလီရွန်းနိုင်ငံတွေမှာအီဘိုလာအဆိုးဆုံးဖြစ်ပွားနေတာပါ။အီဘိုလာကြောင့်သေဆုံးသူ 9,000 နီးပါးရှိနေပြီးတော့2015ခုနှစ်နှစ်လယ်ပိုင်းမရောက်ခင်မှာအီဘိုလာရောဂါကာကွယ်ဆေးသိမ်းတဲ့အချိန်အဆင်သင့်ဖြစ်နေအောင်စီစဉ်နေတယ်လို့ WHO ကပြောပါတယ်။အမေရိကန်မှာတော့နယူးယောက်ပြည်နယ်နဲ့နယူးဂျာစီပြည်နယ်တွေကိုရောက်လာတဲ့ခရီးသည်တွေကအနောက်အာဖရိကမှာအီဘိုလာဖြစ်ပွားနေသူတွေနဲ့ထိတွေ့ခဲ့သူတွေကို21ရက်တည်တံ့ခွဲထားမယ်လို့နယူးယောက်နဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးတွေကတောက်ကြနေတော့ကကြေညာခဲ့ပါတယ်။တောက်ကြနေမှာပဲနယူးဂျာစီနယူးဝါ့ခ်လေးစိတ်ကိုရောက်လာတဲ့အမျိုးသမီးတယောက်ကိုတခြားသူတွေနဲ့ပေးမတွေ့ပဲနဲ့တီးခြားခွဲထားတယ်လို့လည်းပြောပါတယ်။ဂီနီနိုင်ငံမှာအီဘိုလာရောဂါသည်တွေကိုကုသပေးပြီးတော့နယူးယောက်မြို့ကိုပြန်လာတဲ့ဆရာဝန်တယောက်ကတော့အီဘိုလာဖြစ်နေလို့ကြားသာရင်းနေတော့ကအတည်ပြုပါတယ်။ဒေါက်တာခရိတ်စပန်ဆာဆေးရုံမတက်ခင်ထိတွေ့ခဲ့နိုင်သူတွေကိုလည်းတာဝန်ရှိသူတွေကလိုက်လံရှာဖွေနေပါတယ်။တခါဒီအမေရိကန်နိုင်ငံတည်းမှာအီဘိုလာကူးစက်ခဲ့တဲ့သူနာပြူ2ယောက်ကတော့အခုရောဂါပျောက်ပြီးတော့အီဘိုလာဗိုင်းရပ်စ်ကင်းရှင်းသွားကြပြီဖြစ်ပါတယ်။အီဘိုလာရောဂါကိုစိုးရိမ်ကြောက်ရွံ့မှုနဲ့မဟုတ်ဘဲသိပ်ပံနှိကြအချက်အလက်တွေနဲ့တိုက်ဖျက်ရမယ်လို့သမ္မတဘရက်အိုဘားမားကနိုင်ငံတော်ကိုအပတ်စဉ်ပြောကြားတဲ့မင်းခွန်းထဲမှာဒီကနေ့ပြောထားပါတယ်ရှင်။
အာဖဂန်နစ္စတန်သမ္မတအက်ရှရက်ဂန်နီဟာသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ် Saudi Arabia နိုင်ငံကို Saudi Arabia နိုင်ငံမက္ကာကိုသွားမှာဖြစ်ပါတယ်။သူကတိပေးထားတဲ့အတိုင်းအကောင့်ထဲပေါ်ဖို့အစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားရာ Saudi Arabia နိုင်ငံကိုအရင်ဆုံးထွက်ခွာမှာဖြစ်ပါတယ်။စနေနေ့ကသမ္မတဂန်နီရဲ့ဂန်နီယုံရဲ့ထုတ်ပြန်ချက်အရတနှစ်လုံးအချိန်မရွေးအစ္စလမ်ဘာသာဝင်တွေဖိအားဝတ်ပြုဖို့တွားကြတဲ့မက္ကာမှာသမရအနေနဲ့ဝတ်ပြုဆူတောင်းမှာဖြစ်ပါတယ်။ဒါအပြင်ခီးစဉ်အတွင်းမှာအာဖဂန်သမရဟာဆော်ရီဘီအဗ်ဒူလာအပါဝင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။မစ္စတာဂန်နီဟာသမရကျန်းသစ္စာချိန်ဆချိန်ကဖိအားဝတ်ပြုဆူတောင်းဖို့ဆော်ရီအာရေဗျကိုနိုင်ငံခြားခီးစဉ်ဖြစ်အရင်ဆုံးသွားမှာဖြစ်တဲ့အကြောင်းကြေညာထားတာပါရှင်။
ကနေဒါနိုင်ငံကထောက်လှမ်းရေးဌာနအနေနဲ့နိုင်ငံသားကအကြမ်းဖက်သမားအဖြစ်မတင်ကားသူတွေကိုထောက်လှမ်းနိုင်ဖို့နဲ့နိုင်ငံထဲမှာတိုက်ခိုက်မှုတွေလုပ်နိုင်မဲ့မတင်ကားသူတွေကိုဖမ်းဆီးပိုင်ခွင့်ကနေဒါပါလီမန်ကပို့ပြီးတော့ပေးဖို့လိုအပ်တယ်လို့ဝန်ကြီးချုပ်စတီဗင်ဟာပါကပြောကြားခဲ့ပါတယ်။လွှတ်တော်အတည်ပြုချက်အမြန်ဆုံးရဖို့လဲသူတိုက်တွန်းသွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ အော်တဝါမြို့နဲ့မွန်ထရီယယ်မြို့နားတွေမှာစစ်သားနှစ်ယောက်တေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်နိုင်ငံရဲ့ထောက်လှမ်းရေးဌာနကိုအခွင့်အာဏာပို့ပေးဖို့အတွက်ဝန်ကြီးချုပ်ဟာဘာကတွန်းအားပေးနေတာဖြစ်ပါတယ်ရှင်
။အီဂျစ်နိုင်ငံစီနိုင်ကျွန်းဆွယ်ဒေသကအီဂျစ်တပ်တွေရဲ့ဂိတ်တွေကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်မှုကြောင့်စစ်သားအနည်းဆုံး30လောက်တေဆုံးပြီးအယောက်20ကျော်လောက်ဒဏ်ရာရခဲ့ပါတယ်။အဲဒီနောက်မှာတော့အရေးပေါ်အုပ်ချုပ်ရေးကိုအာဏာပိုင်တွေကကြေညာထားပါတယ်။ဒါ့အပြင်အကြမ်းဖက်သမားတွေတိုက်ခိုက်မှုကြောင့်တေဆုံးခဲ့သူတွေအတွက်3ရက်တာနိုင်ငံတော်ဝန်ထမ်းကြီးကွယ်အထိမ်းအမှတ်ဖြစ်အီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီကကြေညာခဲ့ပါတယ်။တောက်ကြနေကအယ်အာရစ်မြို့နာကအကြမ်းဖက်တိုက်ခိုက်မှုကိုအီဂျစ်တနိုင်ငံလုံးကအမျက်ဒေါသထွက်ခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂကလည်းဒီအကြမ်းဖက်တိုက်ခိုက်မှုကိုရှုံချခဲ့ပါတယ်။ဘဲအဖွဲ့အစည်းကမှတော့ဒီတိုက်ခိုက်မှုအတွက်တာဝန်ရှိတယ်ဆိုတာကိုအခုချိန်ထိကြေညာခဲ့ခြင်းမရှိပါဘူး။ဒါပေမဲ့လို့အီဂျစ်နိုင်ငံကအစ္စလာမ်စစ်သွေးကြွအုပ်စုဖြစ်တဲ့ Soldiers of Egypt အီဂျစ်စစ်သားများအဖွဲ့ဟာအောက်တိုဘာလအစောပိုင်းကကိုင်ရိုမြို့တော်မှာလူ12ဦးဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအပြင်အခြားတိုက်ခိုက်မှုတွေဟာသူတို့ပြုလုပ်ခဲ့ကြောင်းကြေညာထားပါတယ်ရှင်။
အမေရိကန်နိုင်ငံသားပါလက်စတိုင်းဆယ်ကျော်သက်တယောက်ကိုအစ္စရေးကာကွယ်ရေးတပ်တွေကတပ်ဖြတ်ခဲ့ပါတယ်။14နှစ်အရွယ်အော်ဝါအာမက်ကိုတပ်ဖြတ်ခဲ့မှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေအများဆုံးလုပ်ဖို့အတွက်အမေရိကန်နိုင်ငံရဲ့ဌာနကပြောကြားထားပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကမ်းကဆီလ်ဝတ်မြို့အဝေးပြေးလမ်းမကြီးတစ်ခုပေါ်လက်လုံဓာတ်စီပုံးတစ်ခုနဲ့လှမ်းပစ်နေတဲ့လူငယ်ကိုစစ်တပ်ကပစ်ခဲ့တာဖြစ်တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်ရှင်။
နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးခဲ့ကြတာပါ။အခုညနေခင်းဆက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်းပါးတွေမှာတော့အရင်ဆုံးမြန်မာနိုင်ငံသတင်းနဲ့စပါမယ်။ရှေ့မတိုးနောက်မဆိုးဖြစ်နေတဲ့မြန်မာငင်းချမ်းရေးအလားအလာကောင်းဖို့နိုင်ငံရေးအရာအဆွေးနွေးအဖြေရှာကြပါလို့နိုင်ငံရေးကောင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်။လက်ရှိတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးအခြေအနေနဲ့ပတ်သက်လို့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့နဲ့တိုင်းရင်းသားပါတီကောင်းဆောင်နိုင်ငံရေးပါတီကောင်းဆောင်တွေမြန်မာငင်းချမ်းရေးစင်တာမှာဒီကနေ့တွေ့ဆုံဆွေးနွေးကြတဲ့အချိန်မှာအခုလိုတိုက်တွန်းလိုက်တာပါအပြည့်အစုံကိုမဆုမုံကတင်ပြပေးထားပါရရှင
်လက်ရှိမြန်မာနိုင်ငံရေးအခြေအနေဖော်ဆောင်နေစဲငြိမ်းချမ်းရေးအလားအလာတွေနဲ့ပတ်သက်လို့နိုင်ငံရေးပါတီနဲ့တိုင်းရင်းသားပါတီအသီးသီးကခေါင်းဆောင်တွေတတိပုဂ္ဂလနိုင်ငံရေးလှုပ်ရှားသူတွေမြန်မာနိုင်ငံရေးလေလာသုံးသပ်သူတွေနဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့ဝင်တွေဒီကနေ့မြန်မာငြိမ်းချမ်းရေးစင်တာမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကင်တွေနဲ့မြန်မာအစိုးရကြားရှေ့မတော်နောက်မဆုတ်ဖြစ်နေတဲ့လက်ရှိနိုင်ငံရေးအခြေအနေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ကိုတိုင်တက်ရောက်ဆွေးနွေးခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဥက္ကဋ္ဌဦးခင်မောင်ဆွေက VOA မြန်မာပိုင်းကိုပြောပါတယ်
ဒီနေ့ပြတာကတော့ဒီသူတို့ဘက်ကပြကြရရှိတယ်လေအဲညီငယ်ချစ်စင်ကတုံဆိုင်နေတဲ့အကြောင်းပေါ့ဗျာအတုံနေတယ်ဒါပေမဲ့လို့ညီငယ်ချစ်စင်ကအောက်တိုဘာလမှာ NCC နဲ့ UPUD ကိုကအဖြစ်တော့ပေါ့အဲကတိတ်ကပ်လာပြီဆိုတော့နိုဝင်ဘာလထဲမှာတော့တိဘူးနှွလင်းပြရရှိပါတယ်လို့သူကဆက်ပြတယ်အဲဆို deadlock လုံးဝဖြစ်သွားတဲ့အနေထားတော့မဟုတ်ပါဘူးပေါ့အဲကလာကျန်းနေသေးတယ်ပေါ့အဲတော့သူတို့ကျွေးပန်းပြီးတော့ဆက်တယ်ဖို့အစီအစဉ်လေးရှိနေတယ်လို့ဆိုပါတယ်အဲ့တော့ဒီလိုပြောရခြင်းမှာပါပါတယ်တိကျရဲ့စေကိစ္စကချက်ကြီးငါးချက်ခုနှစ်ချက်လောက်နေတင့်နေတယ်ပေါ့အဲ့ဒါတွေကိုခံထားပြီးတော့အဲ့ဒါတွေကိုပိမော့ပေါ်ဒန်းလောက်ရှင်းရုပ်တဲ့ခါကျရင်အဲ့ဒီထည့်လိုက်မယ်ဆိုလို့ရှိရင်အဲ့ဆက်သွားလို့ရတယ်ပေါ့ဘာကြောင့်လဲဆိုတော့ပဲပဲစနစ်နဲ့ဒီအောင်စုတစ်ခုပေါ်ဆောင်ရင်းကိုအစိုးရဘက်ကတော့သဘောတူညီတာဖြစ်သွားပြီဆိုတော့ဆက်ရှင်းနေမယ်ရှင်ရှင်းနေလို့ရပြီရှင်းနေချင်းစိတ်ရှိဖို့ပဲလိုတယ်လို့ဒါကျွန်တော်တို့သိရတယ်လေ
တနိုင်ငံလုံးတိုက်တာနဲ့အပြစ်ခတ်ရဲစဲရေးလက်မှတ်ရေးထိုးနိုင်ကြဖို့အခြေအတင်ဖြစ်နေစေမပြေမလည်သေးတဲ့ပြဿနာအခက်အခဲတွေကိုတွေ့ဆုံဆွေးနွေးခြင်းနိုင်ငံရေးနည်းလမ်းနဲ့သာအဖြေရှာကြပါလို့တက်ရောက်လာတဲ့ခေါင်းဆောင်တွေကအကြံပြုဆွေးနွေးခဲ့ကြတဲ့အကြောင်းလဲဥက္ကဋ္ဌမောင်ဆွေကပြောပါတယ်
ကျွန်တော်ကပြောတယ်ပေါ့ကြီးဖက်ဒရယ်ပြည်ထောင်စုတစ်ခုကိုရအောင်သွားကြမယ်လို့နိုင်ငံသားတို့ပဲပြောထားတဲ့ခါကျတော့ဒါရှင်းနေဝဲကလမ်းပွင့်နေပြီအဲ့တော့တစ်ချက်နှစ်ချက်သုံးလေးငါးချက်လောက်ကျန်နေရတယ်တော့သူ့ဆိုင်နေဖို့မကောင်းဘူးဆက်ပြီးတော့ဒီတိုင်းတော့ framework တွေကိုဝင်ပြီးတော့တနေ့ဟာဒီဆွေးနွေးပါတနေ့ကရင်တိုက်ပွဲဖြစ်တဲ့ကိစ္စတွေကအဓိကတော့နိုင်ငံရေးကြေကနာမရှိနိုင်ဘူးလို့ဖြစ်တယ်အဲ့တော့နိုင်ငံရေးကြေကနာမရှိမင်းနဲ့ဒီခါရစီကိုအောင်စောင့်နေကြလဲမလိုပါဘူးကြောင်နိုင်ငံရေးကြေကနာကိုစတင်ဖြည့်ရှင်းဖို့ရှင်းနေမဲ့ဆောက်ဖို့လိုပြီးလို့ကျွန်တော်တို့ကတိုက်တွန်းပါတယ်တနေ့နိုင်ငံရေးတကယ်လို့ကျွန်တော်ကဆိုရင်အဝေးဝါညှိပြီးတော့တမီလက်ပြောင်းအသားလက်ပြောင်းဆွေးနွေးပြီးတော့ကသူတို့ပူချော်ရေးလုပ်ပြီးသွားဖို့ပဲဆိုလဲငါပဲသူ့ရဲ့အောက်ဝယ်စီသူ့ဝယ်စီငါကျဲသူ့ကြောင့်ဆိုရမျိုးတွေရယ်။တရားစင်တန်းနဲ့ဆက်နေတဲ့စီးပွားရေးကိုလည်းတခါလေနိုင်ငံရေးစနစ်ဝယ်တွေမှာရှင်းပြီးတော့ကစနစ်ရမယ်ဆိုလို့ရှိရင်နိုင်ငံရေးသိပ်ပြဆက်ကရှေ့ဆက်သွားမှာပါပဲ။ဒီမှာဘယ်နဲ့ကျွန်တော်တို့အပြည့်အညာစေးကိုစောင့်ပြီးအဲ့ဒါပြီးမှသွားရမယ်ဆိုလို့ရှိရင်တော့ဝယ်လေလေနဲ့ပြီးနေမှာမဟုတ်ပါဘူး။ တော့နိုင်ငံရေးတက်ကနာကိုနိုင်ငံရေးကြီးနဲ့ကြည့်ချင်းရင်ကျွန်တော်တို့ဝင်သွားဖို့လိုတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ
် Community Forum on Nation Building ဆိုတဲ့ forum မှာနိုင်ငံတော်တိဆောက်ရေးဘလို့ဆောင်ရွက်ကြမလဲဆိုတာကိုနိုင်ငံအခြေပြုခေါင်းဆောင်တွေနဲ့လက်ရှိနိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပြကြတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ကငြိမ်းချမ်းရေးကိုယ်စားလှယ်ဦးလာမောင်ရွှေကပြောပါတယ
်ဒီနေ့ဆွေးနွေးရဲ့ခေါင်းစဉ်ကတော့လက်ရှိနိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုများနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပါတယ်အဲ့တော့ဒီနေရာမှာတော့နိုင်ငံရေးပါတီဘောနဲ့နိုင်ငံရေးပါတီဆိုတာလဲဟိုအယူဆတွေမတူဘူးတော့လဲဒီကအားလုံးဝိုင်းပြီးတော့တိုင်းပြည်အတွက်ဆန္ဒနဲ့ဆိုတဲ့အတွက်ဒီမှာအယူဆမျိုးစုံကိုသူမြင်နဲ့ရှုတော့မှဆွေးနွေးကြတာပါပဲဒီဆွေးနွေးရဲ့ပုံမှာဒီ MPC ဘက်ကနေပြီးတော့မှစုစည်းပြီးတော့မှဒီဖွင့်ပြီးဦးအောင်မင်းတို့ဘက်ကလည်းကျွန်တော်တို့ပို့ပေးပါတယ်တခါဆွေးနွေးပွဲမှာတက်လာတဲ့လူတွေကလည်းဒီဆွေးနွေးချက်တွေမှာသူတို့လည်းတူတဲ့ရှုတော့မှပြောတာနဲ့သူတို့မသိသေးတဲ့ဒီအချက်သက်တွေကိုလည်းသူတို့ဒီမှာမီဒီယာပုံပေါ်ချိုးလဲပါတဲ့သူတို့ရှိတော့လည်းသူရေးနေပါတယ်အမှတ်ဖက်လုံးကတော့ကြံလန်းဟိုအယူဆတွေကိုဆွေးနွေးတယ်ဒါပေမဲ့ဒီမှာဆုံးဖြတ်ချက်အနေနဲ့တော့မရှိဘဲနဲ့ဖြတ်သွင်းဆောင်ရွက်တဲ့အချက်တွေအနေနဲ့တော့ဒါထွက်လာမှာပါပဲ
ဒီဆွေးနွေးပွဲကိုအောက်တိုဘာလ25ရက်နေ့စနေနေ့မြန်မာငြိမ်းချမ်းရေးဆန္ဒမှာမနက်9:00ကနေစတင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီ forum ကိုလတစ်လရဲ့နောက်ဆုံးစနေနေ့တွေမှာလစဉ်ကျင်းပနေတာလည်းဖြစ်ပါတယ်ရှင်
မဆုမုံရဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ခဲ့ရတာပါရှင်။ VOA ကနေစနေနေ့ညနေဖက်သတင်းတွေကိုတင်ပြပေးနေပါတယ်။ခုဆက်ပြီးမြမသတင်းတပုတ်တင်ပြပါအောင်မယ်။နိုင်ငံကျော်စာရေးဆရာကြီးဦးအောင်သိန်းကွယ်လွန်သွားပြီဖြစ်ပါတယ်။မြမစာပေအယူအဆတွေလူငယ်အကျိုးပြုစာပေတွေနဲ့မြမလူမှုအဖွဲ့အစည်းအကျိုးကိုတည်ပိုးဆောင်ရွက်ခဲ့တဲ့ဆရာကြီးဦးအောင်သိန်းဟာအသက်89နှစ်အရွယ်ဒီကနေ့မနက်ပိုင်းမှာပဲသူ့အိမ်မှာလူကြီးယောဂါနဲ့ကွယ်လွန်သွားခဲ့ပါပြီ။ဆရာကြီးရဲ့စာပေကျေးဇူးတစိမ့်တစ်ပိုင်းကိုစာရေးဆရာချီဦးညိုဆရာကတ်တွန်းအောင်ဒီကျေရိုးရဲ့ပြောကြားချက်နဲ့အတူဦးကျော်စန္ဒာကတင်ပြထားပါရရှင်
။ဆရာကြီးဦးအောင်သိန်းရန်ကုန်ဝိဇ္ဇာနယ်သိပ်ပံတက္ကသိုလ်မြန်မာစာဌာနမှာလက်ထောက်ကိရိယာအဖြစ်တာဝန်ထမ်းဆောင်နေတော့ကဆရာကိုကျွန်တော်စတင်တွေ့ခဲ့ပူပါရယ်။ဆရာအပါဝင်ရန်ကုန်တက္ကသိုလ်မြန်မာစာဌာနကစာရေးဆရာတချို့ဟာအထက်ဗမာပြည်ကစာရေးဆရာတချို့နဲ့စာပေအယူအဆအရေးရာတွေကိုအပြန်အလှန်တိုက်ခိုက်ရေးသားနေကြတဲ့အချိန်ဖြစ်ပါရယ်။ဒီကြောင့်နဲ့ပတ်သက်ပြီးစာရေးဆရာချီဦးညူကအခုလိုပြန်ပြောင်းပြောပြပါရယ်။သူတ
ို့အဖွဲ့နှစ်ဖွဲ့ရှင်ပြန်ပြီးတော့ရေးကြတဲ့တောင်တောင်ရေးကြတဲ့ client တွေပေါ့ဗျာစာပေယူဆနဲ့ပတ်သက်ပြီးတော့ကြံဖြစ်ကြတယ်ပေါ့ဗျာသူရဲ့ဥဆန်ဖော်ရဲ့ဟိုတက္ကသိုလ်မင်းမော်ရဲ့ဆရာဇော်ဇော်အောင်ရဲ့အဲ့ဒီအခိုင်အဲ့ဒီဖော်ရတခုဟိုဘက်ကဆရာစွမ်းလူကတော့ပေါ့ဗျာဒါကိုကျော်စံတာသိပါတယ်အဲ့ဒီကရလိုက်တဲ့ယူဆတွေကအင်မတန်ဖတ်လို့ကောင်းပါတယ်တစ်ဖက်စလုံးနောက်တစ်ချက်ကသပင်းမဂ္ဂဇင်းမှာသူရေးခဲ့တဲ့83ကနေ88တိရေးခဲ့တဲ့ကျွန်တော်ကြိုက်ဆုံးဝတ္ထုလို့လည်းကဏ္ဍကဝတ္ထုလို့လည်းပတ်သက်တဲ့သုံးသက်ချက်တွေဝတ္ထုရေးမဲ့သူတွေဝတ္ထုရေးနေတဲ့သူတွေအတွက်ဆောင်ရံဆောင်လန်းအဲ့ဒီဟာတွေတတ်မှုရှိပါလေ။စာပေနဲ့ပတ်သက်ပြီးတော့
နောက်ပိုင်းမှာတော့ဆရာကြီးဦးအောင်သိန်းဟာလူငယ်ပြုပြင်ရေးစာပေတွေကိုဆိုက်လိုက်မတက်ရေးသားလာတာတွေ့ရပါတယ်
။နောက်ပိုင်းမှာတော့လူငယ်များအတွက်ဆိုဖြစ်ရတဲ့အချက်မှာတော့ education နဲ့ပတ်သက်တာတွေကိုရှင်တရားနဲ့ပတ်သက်တာတွေစာပေလေ့လာလိုက်စားမှုနဲ့ပတ်သက်တာတွေလူငယ်ယူသူဖြစ်ပြီးတော့ဆောင်ပေးပြီးပြောခဲ့ပါတယ်။ဒါတွေလည်းအင်မတန်တတ်မှုရှိတဲ့အချက်လက်တွေပါ။အဲနောက်တစ်ခုကတော့အခုနောက်ဆုံးသူမပြီးဘဲနဲ့တန်လန်းထားခဲ့ရတဲ့ဟိုအင်မတန်နှမျိုးကြောက်ကောင်းတယ်ပေါ့ဗျာဆာအဂျင်အာလို့ရဲ့ Light of Asia ဘာသာပြန်ဆရာမောင်သာနုပြန်မှုတွေဆရာမောင်ဆန်ဖော်ပြန်မှုတွေအဲသူ့ဘာသာပြန်ကိုတော့ကျွန်တော်ကြိုက်ဆုံးလို့ကျွန်တော်အနေနဲ့ပြောပါတယ်ဟောဆိုကျွန်တော်အင်္ဂလိပ်လိုမူရင်းနဲ့သူ့ဘာသာပြန်နဲ့တိုက်ပတ်ကြည့်တယ်သူအလုံးလုံးကိုစူးစမ်းအထုတ်ပြီးတော့ပြန်ထားတဲ့ဘာသာပြန်လက်ရပါအဲ့ဒါပြီးမသွားဘူးသူရှိတော့လည်းကျွန်တော်ပြောပါတယ်သူအတန်းဆိုင်ဆုံးသူရှိနေတဲ့ပညာကိုအဲ့တုန်းပါမောက်ထုတ်သွင်းပြီးတော့ကြိုးစားထားတဲ့အာရှကရင်းအောင်ပါတဲ့လိုက်တော့အေရှားပါအဲ့ဒါကြီးပြီးမလို့ပေါ့ဗျာအဲ့ဒီတော့အင်မတန်နှမျောပါတယ်သို့တော့အာရှကရင်းအောင်လည်းကျွန်တော်ရလိုက်တော့ကလည်းအမြတ်ပါပဲ
Light of Asia ဆိုရာဟာဆက်ကိုရဆုနှောင်းပိုင်းမှာ Adrian Arnold ရေးသားခဲ့တဲ့ဗုဒ္ဓနဲ့ဗုဒ္ဓတရားတော်အကြောင်းမော်ကွန်းကပြာရှိကြီးဖြစ်ပါတယ်ဆရာကြီးဦးအောင်သိန်းရဲ့ပြုပြင်ရေးစာပေတွေဟာလူငယ်ရုအပေါ်မှာဘလောက်ဩဇာကြီးမားသက်ရောက်ခဲ့တယ်ဆိုတာကိုဆရာနဲ့အတူစာပေဟောပြောပွဲတွေသွားရောက်နေရဖြစ်တဲ့ကာတွန်း OPJ ကအခုလိုပြောပြပါရခင်ဗျာ
ကျွန်တော်ကိုယ်တွေ့ပေါ့ကျွန်တော်မျက်စိရှိတဲ့ဟောပြောပွဲတွေသွားတဲ့အခါမှာနေရီသွားတဲ့အခါမှာချို့လူငယ်တွေကဆရာကြီးကြောင့်ကျွန်တော်ဘဝပြောင်းသွားပါတယ်ဒီမှာဘဝပြောင်းသွားတာဆိုပြီးတော့လာပြီးကတော့လူပေါင်းများစွာကိုကျွန်တော်စာပေဟောပြောပွဲသွားတဲ့နေ့ပြည်ပြည်မှာသိပါတယ်ဆရာရဲ့ပေးစာအုပ်ကြောင့်ဆရာရဲ့ပေးစာကားလေးကြောင့်ဆရာရဲ့ဟောပြောချက်တော့ကျွန်တော်ဘဝလုံးလုံးပြောင်းသွားတယ်ကျွန်တော်ဘဝအများကြီးတူတက်သွားတယ်ဆရာပြောတာကျွန်တော်မျက်စိမှာအများကြီးတွေ့ရပါတယ်အင်းဆရာကတော့ဟိုပါပေါ့ ကျမကြာခဏခဏပြောတာတော့သူနဲ့အတူတွေ့ခဲ့တဲ့ဆရာများတန်းတင်းနဲ့ဆရာကြီးဆရာကြီးဦးတော်ကအဲဒီလိုနှစ်ယောက်ကိုတိတ်ကြီးတန်းတန်းတန်းတန်းလွန်လပ်စွာပြောတယ်နောက်တစ်ခုကတော့ကျွန်တော်တို့လိုသားရွယ်တူရယ်နဲ့သွားတဲ့ခါမှာသူပြောတယ်ပြောတယ်သူကကျွန်တော်တို့ဆုံးမစရာရှိဆုံးမတယ်ကျွန်တော်တို့ကတည်းလူကြီးနဲ့သွားတယ်ဆိုပြီးဆရာကြီးနဲ့သွားတဲ့ခါလည်းကတော့ဟိုလေးပင်ကလေးပဲနဲ့အင်တန်ဘောဘောဘောနဲ့ဆရာကြီးကျွန်တော်တို့ပေါ့နေရနားလည်ပြီးပါတယ်အားကြောင့်ကျွန်တော်ဆရာကြီးနဲ့သွားတဲ့ဖြီးတွေကတော့ကျွန်တော်တို့ပြောတာတော့တမိုးလည်းမဖြစ်နိုင်ဘူးနောက်ဆရာပြောတဲ့စကားတွေကျွန်တော်တို့အများကြီးကြိုးကြိုးရှိပါတယ
်ဆရာကြီးဦးအောင်သင်ကွယ်လွန်ချိန်မှာသာသမီ2ယောက်နဲ့မြင်း9ယောက်ကျန်ရပါတယ်ဆရာဇာပနာကိုတော့တနင်္လာနေ့ညနေမှာဂူသွင်းတကြုံမဲလို့သိရပါတယ်ရွှေခွန်ထားကိုဒီတိုင်းပဲဂူသွင်းမလားမိတကြိုပြီးအယိုးအိုးကိုဂူသွင်းမလားဆိုတာကိုတော့ဇာပနာကော်မတီဖွဲ့စည်းဆုံးဖြတ်ဖို့စီစဉ်နေကြတယ်လို့သိရပါတယ်ခင်ဗျာ
ဥကျော်စန္ဒာတင်ပြသွားရပါရှင်ခုဆက်လက်ပြီးဒီကနေ့ည9နာရီတိုက်ရိုက်လေးလိုင်းမှာဥကျော်စန္ဒာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါဆရာရှင်ခင်ဗျာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကို2015နိုဝင်ဘာလမှာကျင်းပမယ်လို့ကြေညာလိုက်ပါတယ်စစ်မှန်တဲ့ဒီမိုကရေစီရွေးကောက်ပွဲဖြစ်ဖို့အတွက်ဖွဲ့စည်းပုံကိုအရင်ပြင်ရမယ်ဆိုတဲ့တောင်းဆိုချက်တွေကဘယ်ရောက်သွားပါသလဲဖွဲ့စည်းပုံကိုမပြင်ဘဲရွေးကောက်ပွဲကျင်းပလာတဲ့ဆိုရင်အဲ့ရွေးကောက်ပွဲကိုဘယ်လိုသဘောထားရမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောတာရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023နဲ့994 fax number 2023နဲ့994 ဖြစ်ပါတယ် email is burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။ VOA American အတန်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ခုတော့နိုင်ငံတကာကျန်းမာရေးဆောင်မအလက်ပေးရအောင်ပါမြန်မာကမ္ဘာကျန်းမာရေးအဖွဲ့ WHO ကကမ္ဘာကထပြုခဲ့တဲ့ Ebola ရောဂါကာကွယ်ဆေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲကိုဂျနီဗာမှာကျင်းပခဲ့ရမှာရောဂါအဖြစ်အများဆုံးအာဖရိကတိုက်သုံးနိုင်ငံမှာကူးစက်မှုထိန်းချုပ်နိုင်အောင်ကာကွယ်ဆေးစတင်စမ်းသပ်အသုံးပြုဖို့သဘောတူညီမှုရခဲ့ပါတယ်။လာမယ့်နှစ်တစ်ပတ်လောက်အတွင်းထောင်ပေါင်းများစွာသော Ebola ရောဂါကာကွယ်ဆေးတွေအသုံးပြုဖို့အဆင့်သင့်ဖြစ်နေမယ်လို့အဲ့ဒီအစည်းအဝေးမှာပြောခဲ့တဲ့အကြောင်း WHO ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းထောက်လီဇာရှလိန်ရဲ့သတင်းပေးပို့ချက်ကိုမောက်ခွန်ညိုကပြောပြပေးပါမယ်ရှင်။
အလားလာကောင်းတဲ့ Ebola ကာကွယ်ဆေးအမျိုးအစားတစ်ခုဟာအခုဆိုရင် American ပြည်ထောင်စု Britain နဲ့ Mali တို့မှစတင်ထုတ်လုပ်နေပါပြီ။အလားတူစမ်းသပ်စစ်ဆေးမှုတွေကိုဆွစ်ဇာလန် Germany, Gabon နဲ့ Kenya နိုင်ငံတွေမှလည်းမကြာခင်စတင်ပါလိမ့်မယ်။စမ်းသပ်ဖို့အမည်စင်းတင်ထားတဲ့ Ebola ကာကွယ်ဆေးအနည်းဆုံး5မျိုးရှိပြီး2015အစောပိုင်းမှစတင်နိုင်လိမ့်မယ်လို့ WHO ကပြောပါတယ်။WHO ရဲ့လက်ထောက်အမှုဆောင်ညွှန်ကြားမှုချုပ်မာရီပေါ်ခင်နီကအခုစစ်ဆေးစမ်းသပ်နေတဲ့ကာကွယ်ဆေးတွေကိုဘေးအန္တရာယ်ကင်းရှင်းမှုစစ်ဆေးအုံမှဖြစ်ပြီးဆေးရတစ်ခါသုံးပမာဏကိုလည်းဘလောက်အတိုင်းအတာသတ်မှတ်ရမလဲဆိုတာဆုံးဖြတ်မှာဖြစ်တဲ့အကြောင်းပြောပါတယ
်။ Of course, as we accelerate in a matter of weeks, a process that typically takes years,We are ensuring that safety remains a top priority.
ဒီကေပါထုံးစံတိုင်းဆိုရင်မြစ်တွေနဲ့ချီပြီးတော့စမ်းသပ်ထုတ်လို့ရတဲ့ဒီလုပ်ငန်းစဉ်ကိုကျမတို့ကသတင်းပတ်တွေအတွင်းမှာပဲပြီးအောင်လို့အရှိန်မြင့်ပြီးတော့ဆောင်ရွက်ရမှာဘေးကင်းလုံခြုံမှုရှိဖို့ဆိုတာကအဓိကဦးစားပေးဖြစ်ပါတယ်။ထုတ်လုပ်မှုအရှိန်မြင့်တင်တာနဲ့လုံနိုင်စွမ်းရည်ကလည်းအဓိကဦးစားပေးလောက်နီးနီးကျမတို့ကအလေးထားပါတယ်။ကာကွယ်ဆေးဆိုတာကမှော်ကြည့်စံမဟုတ်ပါဘူး။ဒါပေမဲ့သုံးဖို့အသင့်ဖြစ်ပြီဆိုရင်တော့ဒီကူးစက်ရောဂါကိုကောင်းကောင်းကာကွယ်ပေးနိုင်ပါလိမ့်မယ်။
ကာကွယ်ဆေးတွေဘေးကင်းလုံခြုံမှုရှိမရှိစစ်ဆေးချက်ရဲ့အတိုးတက်ဆုံးအဖြစ်ဟာဒီဇင်ဘာလအတွင်းမှာထွက်ပေါ်လာနိုင်ခြေရှိတဲ့အကြောင်းဒေါက်တာခီနီကပြောပါတယ်တကယ်လို့ဆေးဝါးတွေဟာကောင်းကျိုးဆောင်တဲ့တိုးတက်မှုတွေရှိရင်ဒီကာကွယ်ဆေးတွေရဲ့အကျိုးသက်ရောက်မှုကိုစစ်ဆေးဖို့လက်တွေ့စမ်းသပ်သုံးစွဲမှုကိုအီဘိုလာရောဂါဒဏ်ခံစားနေကြရတဲ့တိုင်းပြည်တွေမှာဇန်နဝါရီလမှာစတင်မယ်လို့စီစဉ်ထားတဲ့အစားဆော့ပြီးတော့ဒီဇင်ဘာမှာစတင်ပါလိမ့်မယ်စမ်းသပ်စစ်ဆေးဖို့အစီအစဉ်ထားတဲ့အထက်လိုင်ဘေးရီးယားမှာစတင်မဲ့အစီအစဉ်ဟာအခြေအနေအကောင်းဆုံးဖြစ်တယ်လို့ဒေါက်တာခီနီကပြောပါတယ်။အလားတူစမ်းသပ်သုံးစွဲမှုကိုဆီရာလီယွန်နိုင်ငံမှာစတင်ဖို့လည်းဆွေးနွေးနေကြပြီးမကြခင်ဂီနီယာမှာလည်းဖြစ်လာဖို့ရှိပါတယ်။ ကျန်းမာရေးဝန်ထမ်းတွေအရေးပေါ်လူနာတင်ကမောင်းအားသူတွေယောဂပိုးနဲ့ပတ်သက်လို့စမ်းသပ်စစ်ဆေးတဲ့ပစ္စည်းကိရိယာတွေကိုထိတွေ့ကင်တွယ်နေရသူတွေနဲ့ဇာပနကျင်းပါရမှာဆောင်ရွက်ပေးနေရသူတွေပါအဝင်အီဘိုလာကူးစက်ယောဂတိုက်ဖျက်ရေးမှာရှေ့ဆုံးကရှိနေကြသူတွေကိုအဓိကထားပြီးတော့ဒီစမ်းသပ်ကာကွယ်ဆေးကိုပေးမှာဖြစ်တဲ့အကြောင်းကိုလည်းဒေါက်တာခီနီကပြောပါတယ်အစိုးရစေဝါထုတ်ဆက်ယုံတွေကကိုယ်စားလှယ်တွေအလှူရှင်တွေနဲ့အရေးပေါ်စေဝါကုသပေးရသူတွေနဲ့စေတုတေသနာပညာရှင်တွေပါဝင်တဲ့ဒီသတင်းပတ်ဂျနီဗာအစည်းအဝေးကနေစေဝါဆက်ယုံတွေအနေနဲ့အီဘိုလာကာကွယ်ဆေးထုတ်လုပ်မှုကိုလာမယ့်နှစ်အတွင်းသန့်နဲ့ချီပြီးတော့ဖြန့်နိုင်အောင်ထုတ်လုပ်မှုတိုးမြင့်တင်တဲ့အကြောင်းသဘောတူခဲ့ကြပါတယ်2015နှစ်လယ်ပိုင်းလောက်မှာကာကွယ်ဆေးနှစ်သိန်းရဖို့ရည်ရွယ်ကြောင်းကိုလည်းဒေါက်တာခီနီကပြောပါတယ်သူက WHO အနေနဲ့ဂျွန်လထက်နောက်မကျစေပဲအီဘိုလာရောဂါဒဏ်ခံစားနေရတဲ့တိုင်းပြည်တွေမှာအီဘိုလာကာကွယ်ဆေးပညာပေးစီယုံလှုံ့ဆော်မှုတွေအများပြားဆောင်ရွက်နိုင်ဖို့ကိုလည်းဆောင်ရွက်ရမယ်စီရင်တဲ့ကနေခြံရစ်ခဲ့မှာမဟုတ်ဘူးလို့ပြောပါတယ်ဒါပေမဲ့လို့ဒီလုပ်ငန်းတွေမဆောင်ရွက်ခင်မှာဖြေရှင်းရမယ်ကိစ္စတွေလည်းအများကြီးရှိသေးတယ်လို့ပြောပါတယ
် If the vaccine is proven effective and if the epidemic curve is justifying
တကယ်လို့ကာကွယ်ဆေးကအကျိုးအာနိသင်ရှိတာအထောက်အထားပြနိုင်ပြီဆိုရင်ကူးစက်ရောဂါအညွန့်ကိန်းကလည်းကာကွယ်ဆေးတွေအများအများထုတ်လုပ်ဖို့လိုအပ်နေကြောင်းပြသနေရင်နောက်ပြီးကာကွယ်ဆေးတွေကလည်းလုံလောက်တဲ့အရေးအတွက်ရှိလာပြီဆိုရင်ကာကွယ်ဆေးထိုးလုပ်ငန်းကိုလည်းအင်တိုက်အားတိုက်လှုပ်လာနိုင်ပါတယ်။အီဘိုလာပညာပေးစီယုံလှုံ့ဆော်မှုအတွက်အရက်ဖက်လူမှုအတိုင်းဝိုင်းနဲ့ထိတွေ့ဆက်ဆံရေးဟာအဓိကကြားတဲ့အကြောင်းအစီအွေတက်ရောက်သူတွေသဘောတူညီခဲ့ကြပါတယ်။ဒေသခံလူမှုအတိုင်းဝိုင်းဟာအစိုးရတွေပုဂ္ဂလိကအကူအညီပေးရေးအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့တွေနဲ့ဆက်သွယ်ပြီးဒီလိုဆိုးဝါးလှတဲ့ကူးစက်ရောဂါကိုတိုက်ဖျက်ရေးမှာအစောတလင်ပါဝင်ဆောင်ရွက်တဲ့အကြောင်းကိုလည်းသူတို့ကပြောခဲ့ကြပါတယ်ရှင်
။မခွာညိုရဲ့စူးစီးတင်ပြချက်ပါရှင်။ VOA ကနေစနေနေ့ညနေဖက်သတင်းတွေကိုထုတ်လွှင့်ပေးနေပါရယ်။နောက်နှစ်နာရီအကြာမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ blogger တွေပြောသမျှမတူတာလေးတွေနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရမှာပါ။ပထမပိုင်းနာရီဘက်မှာလိုင်းလက်မီတာ190၊လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 37 51တို့မှာတော့အစီအစဉ်အစအဆုံးကိုဖမ်းယူနားဆင်နိုင်ပါရယ်ရှင်။အခုနားဆင်နေကြတဲ့စနေနေ့ညနေဖက် VOA အစီအစဉ်တွေကိုမကြာခင်ပြီးဆုံးတော့မှာဖြစ်ပါရယ်။ညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာတရင်အချင်းချုပ်ကိုမှတ်စုမျက်မှောင်ကတလဲအကျညာပေးပါမယ်ရှင
်။ Syria နိုင်ငံကိုယ်ပိုင်မျိုးကို Islamic State ဆွန့်ရောက်စစ်သွေးကြွတွေလက်ထဲကျမသွားအောင်လို့ကာကွယ်ဖို့ Syria Guards လူမျိုးတွေနဲ့ Syria လွတ်မြောက်ရေးတပ်တွေပူးပေါင်းတိုက်ကြမယ်လို့တူရကီသမ္မတကပြောကြားခဲ့ပါတယ်။တိုက်ခိုက်ကြမဲ့တိုက်ခိုက်ရေးသမားသဘုံတွေကိုသူ့နိုင်ငံတွေကနေဖြတ်သွားခွင့်ပေးဖို့သဘောတူညီမှုရခဲ့တယ်လို့တူရကီသမ္မတအာဒိုဝန်ကတောက်ကြနေတော့ကအကျညာခဲ့တာပါ။တခါအီရန်မှာတော့သူ့ကိုအာတမပြုဖို့ကြိုးစားသူလို့ဆိုတဲ့သူကိုတပ်ပစ်ခဲ့လို့တေတံချခံထားရတာ၅နှစ်ရှိပြီဖြစ်တဲ့အမျိုးသမီးကိုကြိုးပေးကွင်းပြလိုက်ပါတယ်။အင်မတန်မှအားနည်းချွန်ယွင်းနေတဲ့စုံစမ်းစစ်ဆေးအမှုကြားနာမှုလို့ Amnesty International လူ့အခွင့်အရေးကပြောခဲ့တဲ့အမှုစစ်ဆေးမှုကနေပြီးတော့ Ria Jabri ကိုအပြစ်ရှိကြောင်းဆုံးဖြတ်ပြီးတော့တေတံချခဲ့တာဖြစ်ပါတယ်။မာလီနိုင်ငံကအသက်2နှစ်အရွယ်မိန်းကလေးတယောက်ဟာအိမ်နီးချင်းဂီနီနိုင်ငံကပြန်လာပြီးမကြခင်မှာပဲအီဘိုလာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသွားတယ်လို့မာလီကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တောက်ကြနေတော့ကမိန်းကလေးငယ်သေဆုံးသွားတဲ့အတွက်ဒါဟာမာလီနိုင်ငံမှာအီဘိုလာကြောင့်ပထမဆုံးသေဆုံးမှုဖြစ်ပါတယ်။ဒီမိန်းကလေးငယ်နဲ့မိသားစုဟာဂီနီကနေပြီးတော့ဘတ်စ်ကားနဲ့ပြန်လာတဲ့လမ်းတစ်လျှောက်မှာလူအများကြီးနဲ့ထိတွေ့ခဲ့တဲ့အတွက်တော်တော်များများအီဘိုလာကူးနိုင်တဲ့အန္တရာယ်ရှိနေတယ်လို့ WHO ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။မြောက်ကိုရီးယားနဲ့ကပ်နေတဲ့တောင်ကိုရီးယားနယ်စပ်မြို့တစ်ခုကဒေသခံတွေနဲ့ဒီမြောက်ကိုရီးယားအစိုးရဆန့်ကျင်ဝါဒဖြတ်တဲ့စာရွက်စာအုပ်တွေကိုမိုးပြံပူပေါင်းတွေနဲ့လွှတ်တင်ဖို့လုပ်နေကြတဲ့သူတွေကြားမှာခိုက်ရန်ဖြစ်ပွားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကစီးရီးအရလက်တုံ့ပြန်မယ်လို့ချိန်ချောက်ထားတဲ့အတိုင်းတကယ်လုပ်နိုင်တာမို့လှုပ်ရှားသူတွေဟာသူတို့တွေရဲ့အသက်အိုးအိမ်ကိုအန္တရာယ်ဖြစ်အောင်လုပ်နေတယ်လို့ပန်ဂျူမြို့သူမြို့သားတွေကပြောပြီးတော့ခိုက်ရန်ဖြစ်ခဲ့ကြတာဖြစ်ပါတယ်ရှင်။
တရင်အချင်းချုပ်ကိုမတ်ဆုမြမုံကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆုမုံဖြစ်ပြီးအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့၅ချိန်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်အခုလက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမရင်အဆုံးသတ်ပြရစီည9:00နာရီကျရင်တစ်ခါထပ်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ဆုံကြရအောင်ပါ
This program has come to you from the Voice of America, Washington.